Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇန်နဝါရီလ24ရက်ကြာတာပိုင်းနေ့ညပိုင်းည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ American ဆွေးလုံငန်းတွေရပ်ဆိုင်ထားတာတလကျော်ရှိလာတဲ့အချိန်မှာပဲဆုံးသတ်နိုင်မှုရည်ရွယ်ထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ Venezuela နိုင်ငံမှာအဓိကနိုင်ငံရေးပြင်ဖက်တွေကြားသဘောတူညီရအောင်မညှိနိုင်ရင်ငယ်ရင်ကြီးမားတဲ့အချက်တွေနဲ့ကျင်းဝနိုင်တယ်ဆိုပြီးကုလသမဂ္ဂတွင်ရမှုချုပ်ကသတိပေးပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့သူညင်ညာပြီးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းမှာတော့တင်းနှင်းတော်ရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလဲမွန်နဲ့ပတ်သက်တဲ့တိုင်ကြားစာတစ်စောင်ဒီကနေ့ဇန်နဝါရီ24ရက်မှာလက်ခံရရှိထားပြီးဒီစာကိုစီစစ်ပြီးဆက်လက်ဆောင်ရွက်သွားမယ်အကြောင်းကို
အခုဒီနေ့မှာကျွန်တော်ဒီတိုင်သာရောက်တာပါခင်ဗျအဲ့ဒီတိုင်သာဝင်နော်အခိုင်အမှုရှိမရှိကြည့်ရအောင
် NLD ပါတီဘဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါသတင်းပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူမြန်မာနေကြားလုံခြုံရေးရေကင်းစခန်းတစ်ခုလက်နေကြီးနဲ့အပြစ်ခတ်ခံရတဲ့အကြောင်းအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ February လအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိတဲ့အကြောင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနှားဆင်ရပါမယ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင
်အမေရိကန်ဆွေးနွေးလုပ်ငန်းတွေဒီစီပိုင်းရဆိုင်ထားတာတလကျော်ထိရှိလာနေတာကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးတစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုအထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။ဒါပေမဲ့လည်းတမတ်တော်နဲ့ထရန့်လက်မှတ်ရေးထိုးတည်ပြုမဲ့ဆင်မရောက်ခင်လွှတ်တော်မှတည်ပြုနိုင်မှုတွေလည်းအခက်အခဲတွေကျင်းဝနေပါတယ်။ Republican Party ကလက်ရှိဖန်တာနှစ်အတွက်သုံးစီဆူဖြူချင်မှာတော့ American နဲ့ Mexico နိုင်ငံနယ်စပ်မှာဒတိုင်းကာဖို့တမတ်ကတောင်းခံထားတဲ့ဒေါ်လာ 5.9 ဘီလီယံကိုပေးရထားပြီးအကန့်အသတ်နဲ့လူမှုကြီးချဲ့ရေးပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့ထည့်သွင်းထားတာပါ။ဒီဝိုင်းလာရှိရနေသည့်အစိုးရသုံးစီကိုတည်ပြုပေးမယ်အတိုက်ခံဒီမိုကရက်တစ်ဘက်ကအဆိုပြုချက်ထဲမှာတော့နေဆက်လုံယုံရင်းနဲ့လူမှုကြီးကြေးကိစ္စတွေထည့်သွင်းမှာပဲဒီဇင်ဘာလကလေးကရပ်ဆိုင်ထားတဲ့အစိုးရလုပ်ငန်းတွေပြန်လည်ပတ်နိုင်မှုနဲ့ဒီတော့တွင်မှာလွတ်တော်ခေါင်းဆောင်တွေနဲ့အိမ်ပြူတော်ကြားညှိနှိုင်းမှုထည့်သွင်းထားပါတယ်ကွန်ဂရက်လွှတ်တော်ကဒီမိုကရက်တစ်အနေနဲ့အမျှော်မြင်ရှိပြီးထိရောက်တဲ့နေဆက်လုံယုံရင်းကိုအားပေးပေးမယ်လဲမဲဆွယ်စည်းရုံးရမှာထောက်ခံမှုရအောင်အမေရိကန်ပြည်သူတွေရဲ့ကျန်းမာရေးလုံခြုံရေးနဲ့လစာဝင်ငွေတွေကိုတရားခံလောက်ထားတဲ့သမရရဲ့လိုရက်ကိုတော့လက်ခံနိုင်မှာမဟုတ်ကြောင်းလည်းအောက်လွတ်တော်ဒီမိုကရက်လူမျိုးစုခေါင်းဆောင်နန်စီပလိုစီကပြောဆိုထားတာပါထို့လို့တော့လူမျိုးစု Republican ခေါင်းဆောင် Mitch McConnell ကတော့အမေရိကန်ကိုကလေးပေါ်မှာမိဘရင်းနဲ့အတူတရားမဝင်ရောက်လာတဲ့သူတွေကိုယာယီကာဝယ်ပေးမယ် Republican တွေရဲ့အဆိုပြုချက်ကိုထောက်ခံမှုတိုက်တွန်းထားပါတယ်ထလတော့လူနည်းစုဒီမိုကရက်ကောင်းဆောင်ချက်ရှူမာကတော့အစိုးရဝန်ထမ်း၈ထိန်းလောက်နဲ့တန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကိုဒဇာကန်လှုပ်ထားတဲ့ Republican တွေရဲ့ဥပဒေချမ်းနဲ့မတူပဲဒီမိုကရက်တွေရဲ့အဆိုပြုချက်ဟာအစိုးရလုပ်ငန်းတွေပြန်လည်လက်ပတ်နိုင်မှုအတွက်ရည်ရွယ်ထားတဲ့အကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ဆိုရလုပ်ငန်းတွေရပ်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်လွှတ်တော်ကဖြေရှင်းပြီးတဲ့အထိနိုင်ငံတော်အခြေပြမေကွန်ပြောကြားမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမိုင်းအစဉ်အလာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်အခြေပြမေကွန်ပြောကြားဖို့တခြားနေရာရှာမှာမဟုတ်တဲ့အကြောင်းဗုဒ္ဓဟူးနေ့နှောင်းပိုင်းမှာပဲသမ္မတထရမ့်ကတွစ်တက်လူမှုကွန်ရက်ကနေပြောခဲ့တာပါ။ကြီးကျယ်ခန်းနားတဲ့နိုင်ငံတော်အခြေပြမေကွန်တရက်မကြခင်ပြောကြားနိုင်မယ်လို့မျှော်လင့်ကြောင်းလည်းသူကဆိုပါတယ်။အစောပိုင်းကတော့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရတဲ့အပေါ်မူတည်ပြီးတော့နိုင်ငံရေးဟောပြောပွဲကျင်းပတာအပအဝင်ဒီတခြားဖြစ်နိုင်တဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းအင်ဗျူတော်တာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။နိုင်ငံတော်ရဲ့အခြေအနေအရရနဲ့ပတ်သက်လို့ဓမ္မရအနေနဲ့နှစ်စဉ်လွှတ်တော်ကိုအစီရင်ခံတင်ပြဖို့တာဝန်ရှိပေမဲ့လွှတ်တော်နှစ်ရက်ရှေ့မှောက်မှသာပြောကြားဖို့တတ်မှတ်ချက်တော့မရှိပါဘူး။ဒါပေမဲ့အစီအလာတစ်ခုအနေနဲ့ဒီလွှတ်တော်နှစ်ရက်ပေါင်းရှေ့မှောက်မှာနိုင်ငံတော်အခြေပြမိန့်ခွန်းပြောဖို့ဓမ္မရကိုဖိတ်ကြားလေးရှိပြီးမိန့်ခွန်းကိုလည်းရုပ်မြင့်တန်ကြားကနေတနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်လေးရှိပါတယ်။လက်ရှိအစိုးရလုပ်ငန်းတွေ၄ဘုံတစ်ဘုံလောက်ရပ်ဆိုင်နေတဲ့အထက်မှာ American လုံခြုံရေး Secret Service နဲ့အမိမြေလုံခြုံရေးဌာနတို့လည်းပါဝင်နေတဲ့အတွက်လုံခြုံရေးအတွက်စိုးရိမ်ကြောင်းအကြောင်းပြချက်နဲ့ဓမ္မရရဲ့မိန့်ခွန်းကိုရက်ရွှေ့ဖို့ဒါမှမဟုတ်ရင်လည်းလွှတ်တော်ကိုစာသားနဲ့သာပေးပို့ဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကဓမ္မရကိုတိုက်တွန်းခဲ့ပါတယ်
။ Venezuela နိုင်ငံမှာအဓိကနိုင်ငံရေးပြင်ပတွေကြားသဘောတူညီချက်ရအောင်မညီနိုင်နိုင်ငံရဲ့ကြီးမားတဲ့အချက်အလက်နဲ့ကျင်းဝနိုင်တဲ့အကြောင်းကုလသမဂ္ဂတွင်ရမှုချုပ် Antonio Guterres ကသတိပေးလိုက်ပါတယ်။ ဗင်နီဇွဲလားပြည်သူတွေနဲ့ဒေသရင်းအတွက်ကြီးမားတဲ့အကြက်တဲဆန်နေတဲ့ပရိပကတ်တွေကိုရှောင်ရှားဖို့ဆွေးနွေးပြောဆိုနိုင်မယ့်အခွင့်အလမ်းတွေရှိနေစေဖြစ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲမှာဒီနေ့ပဲပြောဆိုလိုက်တာပါဗင်နီဇွဲလားအမျိုးသားလွတ်တော်ဥက္ကဋ္ဌဝမ်ဂွာယီဒိုကိုဗင်နီဇွဲလားနိုင်ငံရဲ့ယာယီခေါင်းဆောင်ဖြစ်တရားဝင်အသိမှတ်ပြုကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကအမေရိကန်နဲ့တရမအဆက်ဆက်ဖြစ်လိုက်တဲ့ကြောင်းမနေ့တုန်းကကြေညာထားတဲ့အတွက်တင်းမာမှုတွေလည်းကြီးထွားနေပါတယ်ဘဝီတို့ကတော့လူလူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာခြင်းမှာပဲယာယီသမ္မတဖြစ်တာဝန်ယူဖို့ကြေညာထားတာပါ။ဗင်နီဇွဲလားသမ္မတမာဒူရိုကအမေရိကန်တရုံဝင်နှင်းအားလုံး82နာရီအတွင်းနိုင်ငံကထွက်ခွာဖို့လည်းအမိန့်ထုတ်ထားပါတယ်။ဒါပေမဲ့လည်းမာဒူရိုမှာလုပ်ပိုင်ခွင့်မရှိတဲ့အကြောင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးမိုက်ပွန်ပီယိုကတုံ့ပြန်ထားတာပါ။သမ္မတထရန့်ကတော့ဒီမိုကရေစီနည်းကြအသွင်ကူးပြောင်းမှုတွေညီညီချင်းချင်းမဖြစ်ခဲ့ရင်ဖြစ်လာအောင်ကြိုးပမ်းမဲ့နည်းလမ်းပေါင်းစုံကိုစဉ်းစားထားတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်။
အမေရိကန်ကအလိုရှိနေတဲ့ Huawei အကြီးအကဲမှန်ဝင်ကြိုးကိုကနေဒါနိုင်ငံကလွှဲပြောင်းပေးမယ်ဆိုရင်တရုတ်အစိုးရကလက်တုံ့ပြန်မယ်ဆိုတာပြည့်ပြည့်စုံစုံပြတင်တယ်လို့တရုတ်ကွန်မြူနတီပါတီကထုတ်တဲ့ Global Times သတင်းစာမှာရေးသားဖော်ပြခဲ့ပါတယ်။တရုတ်နည်းပညာလုပ်ငန်းတွေအောင်မြင်တိုးတက်နေတာကိုအမေရိကန်အစိုးရကပိတ်ပင်ဖို့စူးစမ်းနေတယ်ဆိုတာအုံနောက်ရှိသူတိုင်းမြင်တယ်လို့ Global Times ရဲ့ Editor အပေါ်မှာရေးပါတယ်။အမေရိကန်ပိတ်ဆို့တန်ခတ်မှုကို Huawei ကုမ္ပဏီကချိုးဖောက်ပြီးအီရန်နိုင်ငံနဲ့ဗန်နာရေးအရွှေ့ပြောင်းတွေလုပ်ခဲ့တဲ့ဆိုတဲ့အတွက်ဗန်နာရေးဆိုင်ရာအကြီးအကဲမန်ဝမ်ဂျိုးကိုကနေဒါလေးစိတ်မှာဖမ်းဆီးခဲ့တာပါကနေဒါမှာရက်30ဖမ်းဆီးထားခြင်းမပြေခင်သူ့ကိုအမေရိကန်ပြည်ထောင်စုကိုလွှဲပေးဖို့တရားဝင်တောင်းဆိုမယ်လို့အမေရိကန်တရားရေးဌာနကအင်္ဂါနေ့ကအတည်ပြုပြောကြားခဲ့ပါတယ်တကယ်လို့တောင်းဆိုချက်အတိုင်းမန်ဝမ်ဂျိုးကိုကနေဒါကလွှဲပေးခဲ့ရင်အမေရိကန်အစိုးရကိုရောကနေဒါအစိုးရကိုပါတရုတ်အစိုးရကလက်တင်ပြလက်တုံ့ပြန်တင်တယ်လို့ Global Times ရဲ့ Editor အပေါ်မှာအသုံးနှုံးပြင်းပြင်းထန်ထန်သုံးနှုံးရေးသားထားပါတယ်။မဝန်ကျို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်တရုတ်ကကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးထားတယ်လို့နောက်တစ်ယောက်ကိုလည်းမူရီဆေးဝါးမှုနဲ့တေးတန်ချခဲ့ပါတယ်။ဒါဟာလက်တုံ့ပြန်တဲ့လုပ်ရမဟုတ်ဘူးလို့တရုတ်အစိုးရကတော့ညင်းဆန်ပါတယ်ရှင်။
ဒီရေမရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1183တို့ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံကိုစတင်ပြင်ဆင်နေတဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲသတင်းကဖော်ပြပါတယ်။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထည့်အင်ဗီယိုမှာလာရောက်တွေ့ဆုံသွားခဲ့တဲ့မြောက်ကိုရီးယားရဲ့အဆင့်မြင့်ဆုံးခေါင်းဆောင်တွေကတူဦးဖြစ်တဲ့မြောက်ကိုရီးယားအလုသမားပါတီဒုဥက္ကဋ္ဌကင်ယုန်ချိုဟာတစ်ဆင့်မြောက်ကိုရီးယားခေါင်းဆောင်ကိုစာဆောင်ပြုပို့ခဲ့တာပါ။သူတို့ချက်ချပိုက်ပြတ်နိုင်စွမ်းနဲ့ဆန္ဒရှိတဲ့သမ္မတထရန့်ပေါ်မြောက်ကိုရီးယားခေါင်းဆောင်ကလေးစားကြောင်းနဲ့စစ်ရှင်မှုတွေစစ်ကောင်းစီရာတွေနဲ့ဆောင်ဆိုင်ပြီးရည်မှန်းချက်တိုင်းအကောင့်ထဲဖွင့်နိုင်အောင်အမေရိကန်နဲ့အတူလက်တွဲသွားမှာဖြစ်တဲ့အကြောင်းလဲမြောက်ကိုရီးယားဆိုရတဲ့သတင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းရည်မှန်းချက်တွေကဘာဆိုတာကိုတော့တိတိကျကျသတင်းထဲမှာဖော်ပြမထားပါဘူး။သမ္မတထရန့်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုဖျက်သိမ်းဖို့လိုလားနေတယ်လို့မြောက်ကိုရီးယားခေါင်းဆောင်ဘက်ကလည်းနိုင်ငံတကာရဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးရုံရုံနေတဲ့တိုက်ပွဲစီဝါရေးပြန်လည်ဥမောကျိုးပန်းမှုညှော်လင့်နေတာပါစင်ကာပူနိုင်ငံမှာပြီးခဲ့တဲ့နှစ်ဇွန်လတဲ့ပထမဆုံးအကြိမ်ထိပ်သီးတွေ့ဆုံရမှာတော့ကိုရီးယားကျွမ်းဆွေမှာနျူကလ িয়ার လက်နက်ကင်းစင်ရေးကျိုးပန်းသွားကြဖို့နှစ်ဖက်ခေါင်းဆောင်တွေသဘောတူထားပါတယ်ဒါပေမဲ့လည်းရည်မှန်းချက်တွေကိုဘယ်လိုပုံစံနဲ့အကောင့်ထဲပုံမလဲဆိုတာတိတိကျကျမသိရလို့တိုးတက်မှုလည်းမမေ့ရမတွေ့ကြရပါဘူးဒုတိယအကြိမ်ထိပ်သီးတွေ့ဆုံမဲ့နေရာနဲ့အချိန်ကိုအခုချိန်ထိကြေညာလာမျိုးမရှိသေးပေမဲ့သမ္မတထရန့်ကတော့ရှေ့လဖေဖော်ဝါရီလောက်မှာဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်
အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာကိုစော်ကားမှုနဲ့ထောင်ချခံခဲ့ရတဲ့ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးဟောင်းဟာနှစ်နှစ်နီးပါးထောင်ချခဲ့ပြီးတဲ့နောက်ဒီကနေ့မှပြန်လွတ်လာပါတယ်။အဟုတ်လို့လည်းလူသိများတဲ့ဘာဆူကီဂျာဟာဂျာပနာမာထောင်ထဲကနေဒီကနေ့မနေ့အစောပိုင်းကထွက်လာစဉ်သူ့ရဲ့မိသားစုဝင်တွေသာမကသူ့ကိုထောက်ခံသူလူအုပ်ကြီးကကြိုးစိုးနှုတ်ဆက်ခဲ့ပါတယ်။2016ရွေးကောက်ပွဲမဲဆွဲစဉ်မှာတရုတ်နယ်ပယ်ခရီးယံဘာသာဝင်မစ္စတာပနာမာကမွတ်စလင်မဟုတ်တဲ့နိုင်ငံရေးသမားတွေကိုမွတ်စလင်တွေမဲမပေးရလို့ကန့်သက်ချက်မရှိဘူးဆိုပြီးတော့ကိုရန်ကျမ်းစာတွေကစာသားကိုကိုးကားပြောကြားခဲ့ပါတယ်။အဲ့ဒီမိန်ကွန်းဗီဒီယိုကိုတိတ်ဖြတ်ပြီးတော့လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတာမှာသဘောထားတင်းမာတဲ့မွတ်စလင်တွေရဲ့စိတ်ဆိုးဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အပြင်အစ္စလမ်ဘာသာကိုစော်ကားတဲ့အတွက်သူ့ကိုဖမ်းဆီးထားမှမဟုတ်ကွပ်မျက်ဖို့အထိတောင်းဆိုခဲ့ကြပါတယ်။2019ခုနှစ်မှာတော့အစ္စလမ်ဘာသာကိုစော်ကားမှုနဲ့ ဲ့အရေးယူခံရပါတယ်။ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးကိုဖမ်းဆီးထောင်ချခဲ့တာကြောင့်တခြားဘာသာတွေကိုတီးခတ်နားလည်တဲ့အလယ်အလတ်မွတ်စလင်အများစုရှိတဲ့နိုင်ငံဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ပုံရိပ်ဟာတင်းကျပ်တဲ့ရှရီယာအစ္စလမ်ဥပဒေကိုကျင့်သုံးစေခြင်းနဲ့ရှေးယိုးဆွေသဘောထားတင်းမာသူတွေရဲ့စိန်ခေါ်မှုရင်ဆိုင်နေရပြီဆိုတဲ့ဆိုရင်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။ထောင်ဒဏ်2နှစ်မှာကောင်းမွန်စွာနေထိုင်မှုကြောင့်လ20နဲ့မစ္စတာပါနာမာကိုပြန်လွှတ်ပေးခဲ့ပါတယ်။
ဒီပတ်ရတရုတ်လူမျိုးဩစတြေးလျနိုင်ငံသားဆိုင်ဆီဟာတရုတ်နိုင်ငံမှာထိန်းသိမ်းခံထားရတဲ့အကြောင်းဩစတြေးလျနိုင်ငံကတီးပြူပြောဆိုလိုက်ပါတယ်။တရုတ်တန်တမန်ဟောင်းရန်ဟန်ဂျွန်ဟာဇနီးနဲ့ကလေးပါလိုက်ပါလာပြီးတောက်ချနေတုန်းကနယူးယောက်မြို့ကနေတရုတ်နိုင်ငံတောင်ပိုင်းကွမ်ဂျိုးမြို့ကိုရောက်လာခြင်းလေးစိတ်မှာပဲတရုတ်လူမျိုးရေးအာဏာပိုင်တွေကဖမ်းဆီးလိုက်တာပါ။ရှန်ဟိုင်းမြို့ကိုမိသားစုလိုက်ခီးစပုတ်စီစဉ်ထားတဲ့အချိန်မှာပဲဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံကြားရေးဝန်ကြီးမယ်ရစ်ပင်ရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ဖမ်းဆီးခံထားသူအမှုနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်ညတ်ထားတာပြမှုကိုတရုတ်နိုင်ငံကိုတိုက်တွန်းထားတာပါ။ထိန်းသိမ်းခံထားတဲ့ကိစ္စနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိနိုင်မှုနဲ့ကောင်စစ်ဌာနကအမြန်ဆုံးတွဲဆုံဝင်ရဖို့ဩစတြေးလျတန်ယုံတာဝန်ရှိသူတွေတရုတ်အာဏာပိုင်တွေနဲ့တွဲဆုံမှုရှိတဲ့အကြောင်းလည်းနိုင်ငံကြေးဝန်ကြီးကပြောဆိုထားပါတယ်
။2018ခုနှစ်အတွင်းအကြမ်းဖက်ဝါဒအခြေခံနဲ့တိုက်ခိုက်မှု33ရာခိုင်နှုန်းကျဆင်းခဲ့တယ်လို့အကြမ်းဖက်တိုက်ခိုက်မှုကြောင့်သေဆုံးမှုဟာလည်း10နှစ်အတွင်းမှာအနည်းဆုံးဖြစ်တယ်လို့ကာကွယ်ဆိုင်ရာလေလာသုံးသပ်တဲ့အဖွဲ့ရဲ့လေလာချက်မှတွေ့ရှိပါတယ်။အခုလိုမျိုးအသေးအပြောက်ကျဆင်းသွားရတဲ့အဓိကအကြောင်းကဆီးရီးယားမှာအရင် IS စစ်သွေးကြွတွေထိ ंछ ုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေပြန်သိမ်းပိုက်နိုင်ခဲ့ပြီးအကြမ်းဖက်မှုတွေညှော်နှဲသွားတာကြောင့်ဖြစ်တယ်လို့ Jane အဖွဲ့ရဲ့အကြမ်းဖက်မှုဝါဒဆိုင်ရာစင်တာကနှစ်စဉ်ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းတိုက်ခိုက်မှုတွေကိုလေးလာပြုစုတဲ့အစီရင်ခံစာအရ2018ခုနှစ်အတွင်းမှာ IS စစ်သွေးကြွတွေတိုက်ခိုက်မှုဟာ2018ခုနှစ်ကထက်85ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်။2018ခုနှစ်မှာတိုက်ခိုက်မှုတွေကြောင့်သေဆုံးသူအများစုဟာအာဖဂန်နစ္စတန်နိုင်ငံဖြစ်တယ်လို့ဂျိန်းအဖွဲ့ရဲ့အစီရင်ခံစာထဲမှာဖော်ပြပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆူမြတ်မွန်းတို့ပြောပြပေးခဲ့တာပါ။ VOA ကခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဓာတ်ရိုက်နှာဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနှာဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။လုတ်ပိုင်ခွင်းဆိုင်ရာအလွဲသုံးစားလုပ်တဲ့ဆိုရဲဆွဆွဲချက်တွေထွက်ထားတဲ့တနင်္သာရီတိုင်းဒေသကြီးဝင်ကြီးချုပ်အပေါ်တိုင်ကြားစာတစ်စောင်ကိုဒီကနေ့ဇန်နဝါရီလ24ရက်ကြာတာပြည်နေ့မှာလက်ခံရရှိထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရတူက VOA ကိုအတည်ပြုပြောဆိုပါတယ်ဒီစာကိုစီစစ်ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင်။
တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ပတ်သက်တဲ့တိုင်ကြားစာကိုလက်ခံရရှိပြီးပြီဆိုတာ NLD ပါတီဗဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါ။ဒါပေမဲ့လည်းစာပါအကြောင်းအရာအသေးစိတ်ကိုတော့မပြောသေးပါဘူး
။အခုဒီနေ့မှကျွန်တော်ဒီတိုင်ကြားရောက်တာပါခင်ဗျ။အဲ့ဒီတိုင်ကြားကိုနော်အခိုင်အမရှိမရှိကြည့်ရအောင်ပါပါ။အဲ့တော့ရေးမယ်ဆိုတာမဟုတ်ပါဘူး။အဲကျွန်တော်တို့ကတော့အမှန်တကယ်ပဲမာယွင်းလာတာဒါမှမဟုတ်ကျွန်တော်တို့ဟိုအလုရှိအောင်ပဲမင်းတရင်နေပြန်နေလာတော့မသိတော့ပါဘူးဗျာเนาะကျွန်တော်တို့ကတော့ပုံမှန်တိုင်းနဲ့ဆောင်ရနေကြပါတယ်တိုင်းသားကိုကျွန်တော်ပြန်အနလိုက်လုပ်အောင်ပါ
တနင်္သာရီတိုင်းဒဝဲမြို့နယ်တွင်မှာလျှက်စစ်တားအားဖြန့်ဖြူးရေးလုပ်ငန်းတရက်6 5လေလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရခွင့်ပြုချက်နဲ့စောင်ရွက်နေတဲ့ GGS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်သူကိုကိုယ်ရေးအရာရှိအဖြစ်ခံထားတယ်ဆိုတဲ့ကိစ္စစားရည်နဲ့ပတ်သက်တဲ့စွပ်စွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလက်မော်ရင်ဆိုင်နေရတာဖြစ်ပါတယ်GGS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာစာချုပ်ကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွန့်ရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GGS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးတမဒါစီတင်ပြသွားမယ်လို့လျှက်စစ်စွန့်ရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြောထားပါတယ်ဒီစာချုပ်ဟာစာချုပ်အင်အားရက်နဲ့မညီရဲအတွက်ပြက်ပြဲနေပြီဖြစ်ကြောင်းကိုလည်းပြည်အောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌဦးကြည်မြင့်ကပြောပါရယ
်သူကတော့ဟိုစာချုပ်ချုပ်တယ်ဆိုတာကတော့ဥပဒေနဲ့အညီချုပ်ရင်ပုံလေးလေးဖြစ်တယ်မဖြစ်ဘူးဆိုတာကသူနိုင်ငံရေးအပိုင်းပေါ့နော်အဲဥပဒေပိုင်းကြတော့အဲစာချုပ်တစ်ခုကစာချုပ်အင်အားရက်နဲ့ညီရမယ်လို့ စာချုပ်အင်္ဂါရနဲ့မညီဘူးဆိုအဲ့စာချုပ်ကအတိမရှိဘူးပြက်တာပေါ့အဲ့အရာကဥပဒေပိုင်းပဲလေမသူဆွေမျိုးဟုတ်တယ်မဟုတ်ဘူးဆိုတော့နိုင်ငံရေးပိုင်းကိုဥပဒေအရလုပ်နေတယ်ဥပဒေအရအဲ့စာချုပ်ကပြက်နေပြီပေါ့နော
်မြမရေနံနဲ့သွားဝတုံးွေလုပ်ငန်းကလျှက်စစ်တာထုတ်လို့ရေလုပ်ငန်းကိုပြီးရဲတောင်းဝေခွဲရနေတဲ့ကကုပပီနှစ်တန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ GGS ကုမ္ပဏီကိုခွဲပေးခဲ့တယ်ဆိုတာကိုလည်းလျှက်စစ်စွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးကပြောင်စုလွှတ်တော်မှာပြောထားပါတယ်GGS ကုမ္ပဏီကအခွန်ရှောင်လေးရရှိသလိုတဘာဝတံွေဖို့အတွက်ကြံ့ငွေ30,000ကျော်နိုင်ငံတော်ကိုပေးရမယ်ကြွေးကြံလဲရှိနေတာပါအခုတိုင်ညာစာနဲ့ပတ်သက်ပြီး NLD တနင်္သာရီတိုင်းအမှုဆောင်စင်စင်ကမသိရပဲဗဟိုကိုတိုင်ညာမှုသာဖြစ်ကြောင်းတနင်္သာရီတိုင်း NLD ပြန်ကြားရေးတာဝန်ခံဒေါ်မြရရဲ့နာတင်လာပြောပါတယ
်ဟုတ်ကျမတို့အော်ရပဲရှိပါတယ်ဗဟိုတိုင်းတော့ကျမတို့မသိဘူးနော်ဟိုဒေါက်တာမြင့်မြတ်စီတိုင်သာရရတယ်ဆိုတော့ဒေါက်တာမြင့်မြတ်ကတို့တော့ကိုယ်စလဲဆိုင်ရာတိုင်ကြားစာဌာနဆိုတော့ဘယ်လိုပုံစံနဲ့သူ့တိုင်လို့တိုင်နေဆိုတော့ကျွန်မမသိဘူးပေါ့ရှင်အမကျွန်မတို့ပါတီအလုံးမှုဆောင်အစစ်စစ်မှာတော့ဒေါက်တာလက်လက်မော်နဲ့ပတ်သက်ပြီးဝန်ကြီးနဲ့ပတ်သက်ပြီးတိုင်ထားတဲ့တိုင်စာမရှိပါဘူးရှင
်ဆွေမျိုးနီးစပ်တော်သူကိုကိုရေးအရာရှိအဖြစ်ခံထားရဆိုတာနဲ့ပတ်သက်ပြီးတော့ဒါဟာပါတီကိစ္စကန့်သက်ထားရဲ့ကိစ္စဖြစ်နေအောင်မို့ဥပဒေနဲ့ညှိစိုးမှုမရှိပဲပါတီကသာအရေးယူရမှာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါရယ်ဒါပေမဲ့လည်းဘလို့အရေးယူမယ်ဆိုတာကိုတော့အတိအကျရှင်းရှင်းလင်းလင်းမသိရသေးပါဘူ
းကိုစောထက်တရင်ပို့ထားပါပါရှင်ဆက်လက်ပြီးတော့မြန်မာနေကြာလူညုံရေးရေကင်းစခန်းတစ်ခုလက်နေကြီးနဲ့ပြစ်ခတ်ခံရတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကမြန်မာနေကြာဆောင်ရေကင်းစခန်းတစ်ခုကိုဒီကနေ့မနေ့ပိုင်းမှာလက်နေကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တက်မတော်ပြောရေးဆိုခွင့်ရှိသူတဦးက VOA ကိုအတည်ပြုပြောဆိုပါတယ်။အဲ့ဒါဟာ ARSC အဖွဲ့ရဲ့လက်ချက်လို့တက်မတော်ကယူဆထားပြီးထိခိုက်ဒဏ်ရာရတာတော့မရှိဘူးလို့ပြောပါတယ်။ဒီတော်တွင်ချင်းပြည်နယ်ဘက်မှာမြန်မာတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲထပ်ဖြစ်ပြီးကျေးရွာတွေအပေါ်လက်နက်ကြီးကြီးတွေကျတာကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ဒီအကြောင်းကို VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မောင်တော်မြို့နယ်တောင်ပြူလက်ဝဲမြောက်ဘက်မိုင်တန်မှတ်ပြီးပြီး40တဲ့အနီးမှာရှိတဲ့မြန်မာနယ်ကြားဆောင်ရဲကင်းစခန်းတစ်ခုကိုဒီကနေ့ကြာရာပတိနေ့မနက်မှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရတယ်လို့ပြည်သူ့ဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှပြန်ကြားရေးဖွဲ့သွဲဖက်တွင်းရင်မှူးဘုံမှုချုပ်စွန်မင်းထွန်းက PUA ကိုပြောပါတယ
်။မနေ့6နာရီကျော်လောက်ကကျွန်တော်အဲဒီ40တဲ့နာအခါနေနေကစခန်းတစ်ခုကိုနောက်ထပ်ကနေတောင်ဝမ်းဝမ်းနေတဲ့ပုံပြလောင်ထာနဲ့ပြတယ်လို့ပြောတာ6ပြတယ်ဆိုတော့ဘယ်ဖက်ကကြတော့မှန်းလို့ပဲရမယ်။ ARS ကြီးကသူကမှားတယ်။အဲ့ဒါ57နဲ့ကြီးလည်းကျွန်တော်နေပြီးနေတော့ကဘောင်းတော်ရဲ့အနောက်မြောက်ကနေနဲ့ကြာ
ဒီလိုလုံခြုံရေးအထောက်အကူပြုနေကြားဆောက်ရေကင်းစခန်းကိုပြည်ခတ်ဆက်ဆက်မှုဖြစ်စဉ်အတွက်နေကြားဆောက်တပ်ဖွဲ့အပါဝင်တပ်မတော်ဖွဲ့ကလည်းနေမြေလုံခြုံရေးအတွက်ဆောင်ရွက်နေတယ်လို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ
်။နေမြေလုံခြုံရေးကတော့တပ်မတော်နေတဲ့လိုအပ်တာတွေဆောင်ရွက်ထားတာကြီးပါတယ
်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာနေကြားဆောက်တပ်နဲ့အာဆာဖွဲ့တို့ကြားထိတွေ့ပြစ်ခတ်မှုတွေကြိုကြားကြိုကြားဖြစ်ပွားလေ့ရှိပါတယ်။ဒါပြင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားအင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွေကချင်းပြည်နယ်ပလက်ဝါမြို့နယ်တွင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဘုံမှုချုပ်စော်မင်းထွန်းကဆက်ပြောပါတယ
်။ပလက်ဝါပဲထားမှာတော့ဖြစ်ပြမှုရှိတယ်။၂၂ရက်နေရာလည်းဖြစ်ခဲ့တယ်၊23ရက်နေရာလည်းတလို့ဖြစ်ခဲ့တယ်။ဒီကောင်းမှုချိန်နေရာတော့ဟိုစစ်ပတ်ဘောဒီကတော့ရှိပါတယ်
။အဲ့ဒီတိုက်ပွဲတွင်မြန်မာတပ်မတော်ဘက်ကရဟယင်ကူတုံးတိုက်ခတ်ခဲ့တယ်ဆိုတာဘုံမှုချုပ်စော်မင်းထွန်းကအတိအပြုပြောဆိုပါတယ်။အေအဖွဲ့ကိုတိုက်ခိုက်တာမှာလူအရင်ရဟရင်သုံးဖို့သမရဥဝိမြစ်ကဖွင့်ပြထားတဲ့ဆိုပြီးတမတော်ကအစောပိုင်းကတည်းကပြောထားပါဗျ။ဘလဝါမြို့နယ်တွင်နှစ်ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်ချေးရွာတွင်ထိခိုက်မှုရှိခဲ့ပြီးဒေသခံရွာသားတို့နေရကနေသိမ်းရှောင်နေရတယ်လို့ဒလက်မေရွာဒေသခံတူကပြောပါဗျ။
ဘူရာနီပြတော်ကြီးစုံရပြွာအနာကင်းစင်မှာကြတဲ့ရွာရှင်တွေအပေါ်မှာလက်နေကြီးတလုံးကြတယ်။ကြားပြီးတော့ရေရှိတဲ့ရွာမှာပုံလုံးကြတယ်ထွက်ပြရတာကအခုအေးသက်ကဒီတလန်းနေဝါကိုပါပြီးတော့တောင်ယူအေးသက်ဒီတက်နေတာအခုဒီပလန်းဝါသက်ကိုဖြည့်ဖြည့်ချင်းအင်ဂျင်မှာပဲအခုဒီမိသားလေး
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်တပ်မတော် AA ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဒီနေ့မှာတော့ဒီပြည်နယ်ဆိုင်တိုက်ပွဲဖြစ်တာတော့မရှိဘူးဒါပေမဲ့လို့ဒီဗမာတပ်မတော်ဖက်ကတော့အဲ့ဒီရဲတောင်မြို့နယ်ရဲ့နောက်ဒီပြည်တော်မြို့နယ်နဲ့ရဲတောင်ကအစပေါ့အဲ့ဒီဘက်ကမှလက်နက်ကြီးတွေနဲ့ထားပြီးတော့ရဲတောင်ရဲ့ဆက်တိုက်ကျင်းနေတာပဲရှိတယ်ဗျာနောက်ပြီးတော့ဒီပလဝါမြို့နယ်ထဲမှာလည်းပဲနော်ဒ
ဒီလိုလက်နေကြီးတွေနဲ့တမေကိုဟန်ထုတ်နေတာရှိတယ်။ဒီစက်တုံးရဲ့နေရာလေးတွေဒီလိုဒီအင်းမရှိတဲ့လာပြီးတော့ဘုံကြီးတိုက်ခိုက်တော့တာရှိတယ်။ဆက်တင်တိုင်းတိုင်းပေါ့။ဒီခိုင်းပြင်းနဲ့ချင်းမီနဲ့ဖလက်ဝါမျိုးနဲ့တွင်မြန်မာသမ္မတနဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေရဲ့အင်အားတွေလက်နေကြီးကြီးထိမ
နိုင်ငံတွင်ပြည်ပထားပါရှင်အခုတစ်ဆက်သေးမှာပဲမြန်မာနိုင်ငံဆိုင်ရာသတင်းလွှာတပုတ်ကိုဆက်ပြီးတော့တင်ဆက်ပေးပါဦးမယ် အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ဖေဗူလာအတွင်းမှာထပ်မံတွေ့ဆုံဆွေးနွေးဖို့ရှိပြီး KIO ဘက်ကတော့မြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ဆွေးနွေးဖို့တောင်းဆိုထားပါတယ်ဒီ၄ဘွဲ့ပါဝင်မယ်ဆိုတာပြန်လည်ညှိနှိုင်းမှုရှိနေပြီမဲ့အစိုးရနဲ့ KIO အကြားတရားဝင်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံအတွင်းမှာစတင်ပွဲရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမ
KIO အကြ ဒီလ 21 ရက်နေ့က တရုတ်နိုင်ငံ ကုမင်းမြို့မှာ အလို့သဘောဆွေးနွေးခဲ့ပြီးတဲ့နောက် နောက်တစ်ချိန်မှာ တရားဝင်ထပ်မံတွေ့ဆုံဖို့ သဘောတူခဲ့တာဖြစ်ပါတယ် တွေ့ဆုံပွဲမှာ အဓိကဆွေးနွေးတဲ့အချက်ကို KIO ရဲ့ပြောရေးဆိုခွင့်ရှိသူ ဘုံမူကြီးနော်ဘူးက အခုလိုပြောပါတယ်
ထပ်တွေ့မယ်ဆိုတာအဓိကအားကြားပါတယ် ဒါပေမဲ့ဘေးနဲ့ဘေးရဲ့မှာဘေးနေရာမှာတန်တူနေတာဘာအကြောင်းညာဒီပြန်ဆွေးနွေးမယ်ဆိုတာကတော့ဘာမှပြောထားတာမရှိဘူးအဲဒီလိုလဲအထုပြန်တယ်လည်းမရှိဘူးနိုင်ငံရေးဆွေးနွေးပွဲတို့ဥတီသွားမယ်ဆိုလို့ချင်တော့ခုလိုမျိုးခဏခဏတွေ့ရမယ်ယဉ်ကျေးမှုတိဆောက်တဲ့အနေနဲ့လည်းခဏခဏပြန်တွေ့တော့သူကောင်းမယ်ဆိုတဲ့သဘောမျိုးနဲ့အဲနောက်ထပ်ပြန်တွေ့မယ်ဆိုတဲ့အဲအဲ့ဒါကတော့သူတို့
ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့ပူတွဲတွဲဆောင်ဖို့တင်ပြထားကြောင်းသတင်းရရှိပေမဲ့ဘုံမူကြီးနော်ဘူးကဒါကိုတော့တေချမ်တိရကြောင်းနဲ့ဒီလိုပူပေါင်းတွဲဆောင်ဖို့ကေအိုကရင်ကလေးကတောင်းဆိုထားတာရှိကြောင်းသာပြန်လည်းဖြေကြားပါတယ်ကေအိုကမူကတော့ဘာလို့ဖြစ်ဖြစ်ဆွေးနွေးမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့ဒီအားလုံးဆွေးနွေးရမယ်ဆိုတဲ့အဆိုအရောရှိပါတယ်ဒါအ
NRBC ကျမ်းမာကကချင်းနဲ့ရှမ်းပြည်နယ်အခြေစိုက်စစ်တိုင်းဌာနချုပ်နေပြည်၅ခုမှာစီရေးလှူရှားတာတွေရပ်ဆိုင်ပြီးငင်းချမ်းရေးဆွေးနွေးဖို့ဒီဇင်ဘာလ22ရက်နေ့ကကြေညာပြီးတဲ့နောက်
ဒီအူအီမြန်မာပိုင်းရဲ့ကြာတာပရင်းညအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့လာမယ့်စနေညတရားရည်လိုင်းအစီအစဉ်မှာဘာရီဆွေးနွေးကြမလဲဆိုတော့ကိုအတိပေးပြရစီရှင်။သောရရှင်များရှင်ကချင်ပြည်နယ်ကဆိုးရွားဖွဲ့ဝင်တချို့ကိုမကြသေးခင်ကပဲယာရုကဖယ်ရှားလိုက်တဲ့အတွက်သဘောထားမြင်တွေနဲ့မျိုးမျိုးထွက်ပေါ်လာပါတယ်။အခြေခံဆိုးရွားလက်ထက်ဆိုးရွားအတွင်ပြုပြင် နေပါတယ်။ပြည်내နဲ့ပြည်ထောင်စုအစိုးရထဲမှာပြည်ပြင်ပြောင်းလဲဖို့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ချက်တွေရှိနေပါလား။အပြောင်းလဲတွေကိုဘယ်လိုပုံစံနဲ့လုပ်သင့်ပါသလဲ။စူရာတွေကို VUES အနေနဲ့ညာတိုက်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUES ဖုန်းနံပါတ်1 2 3 2 3 8 2 ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုရတဲ့ပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒီရိုင်းလေးလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။အခုလာမယ့်စနေညတရိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတဘုတ်ကိုတင်ဆက်ပေးပါမယ်။တရုတ်နဲ့အမေရိကန်ပြည်အောင်စုအကြားတန်တမန်ဆက်ဆံရေးတွေပုံမှန်ပြန်ဖြစ်စေရေးတမရန်ဂျီမီကာတာကစေစမ်းညှိနှိုင်းပြီးတမိုင်းဝင်သဘောတူ င်စီးပွားရေးကြီးမားစွာတိုးတက်ဖွံ့ဖြိုးလာတာနဲ့မနစ်ကတရုတ်ပေါ်အမေရိကန်ကကုန်သွယ်ရေးဆိုင်ရာပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်ခဲ့တာတွေကတနိုင်ငံစလုံးစိုးရိမ်စိတ်တွေနဲ့အပြန်အလှန်ကြည့်နေကြတဲ့အစဉ်ကိုရောက်လာနေတဲ့အကြောင်း Greta Van Susteren က Plug In အစီအစဉ်မှာဆွေးနွေးထားတာကို VOA သတင်းတော် Robert Russell သတင်းပေးပို့ထားပါတယ်။အပြည့်အစုံကိုကိုဇော်ဝင်းနိုင်ကပြောပြပေးပါရှင်။
တရုတ်နဲ့1989ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ဟာရေရှည်တည်တတ်မဲ့အောင်မြင်မှုဖြစ်ကြောင်းလက်မှတ်ရေးထိုးပြီးနှစ်ပေါင်း40အကြာမှာ VOA က Greta Van Susteren နဲ့ပြုလုပ်တဲ့တည်တံ့တွေ့ဆုံမေးမြန်းကမ်းမှာတမန်ဂျီမီကာတာကပြောပါတယ
် What Deng Xiaoping promised to Chinese people, the world and the United States and me personally was openness and reform
အဲ့ဒီအချိန်တုန်းကသမ္မတဒိန်းဆောင်ပိန်ကတရုတ်လူမျိုးတွေရောအမေရိကန်ပြည်ထောင်စုနဲ့သူသဖြင့်ကျွန်တော်ကိုပုံကိုရေးရဂရီပေးတာကတကားဖွင့်ဝါဒနဲ့ပြုပြင်ပြောင်းလဲရေးလုပ်မယ်ဆိုတဲ့ကိစ္စပါတရုတ်ပြည်မှာလည်းကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကဖြစ်နေပြီးအဲ့ဒီမတိုင်ခင်ကတရုတ်ပြည်မှာလွတ်လပ်စွာစီးပွားရေးလုပ်ပိုင်ခွင့်လုံးဝမရှိခဲ့ပါဘူးအဲ့ဒီနောက်မှာတော့စီးပွားရေးကုန်သွယ်ရေးနဲ့ပတ်သက်လာရင်တရုတ်ဟာအရန်အကောင်းလာတဲ့လူ့အဖွဲ့အစည်းကပို့ပြီးတော့ပွင့်လင်းလာပါလေ
သမ္မတထရမ့်အစိုးရကတရုတ်အပေါ်ပိတ်ဆို့အရေးယူမှုတွေလှုပ်ဆောင်တာကိုသမ္မတဟောင်းဂျီမီကာတာကသဘောမတူပါဘူးဒါကြောင့်လဲမနစ်ကအာဂျင်တီးနားနိုင်ငံမှာကျင်းပခဲ့တဲ့ G20ထိပ်သီးဆွေးနွေးပွဲနောက်ပိုင်းတရုတ်ဘက်ကအလျှော်ပေးခဲ့တာတွေကိုသူကထောက်ပြပါတယ
် China has agreed to do two or three things. One is to buy more soybeans. And I think they've made two purchases of a major size of American soybeans.
တရုတ်ကအမေရိကန်ရဲ့ဘဲဗီဇတ်တွေကိုအများပြဝယ်ယူတာအမေရိကန်ကုမ္ပဏီတွေတရုတ်ပြည်ထဲမှာရည်ရွယ်မြောက်နိုင်ငံပေးတာစတဲ့နှမျိုးသုံးမျိုးလုပ်ပေးဖို့သဘောတူခဲ့ပါတယ်တရုတ်နဲ့အစီအမံပြင်ကျွန်တော်တို့ကြည်ပဲမဟုတ်ပဲနှစ်ဖက်စလုံးကနင်နာတာပါပဲအမေရိကန်အတွက်စီးပွားရေးရာထိနာပါတယ
်ဒါပေမဲ့ TPP လို့ခေါ်တဲ့ပစိဖိတ်ရဝန်နိုင်ငံများပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာမှားယွင်းကြောင်းတရုတ်ရေးရာကျွမ်းကျင်သူChristopher Johnson ကပြောပါတယ
် Fundamentally most of the challenges we're facing in the bilateral economic and trade relationship with China right now were addressed in some
way. ဒီကအဖြစ်တော့တရုတ်နဲ့ကျွန်တော်တို့ကြားမှာဖြစ်နေတဲ့စီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာဆက်ဆံရေးကိစ္စတွေဟာ TPP မှာတနည်းနည်းနဲ့ဖြေရှင်းထားပေးပြီးသားပါအထူးသဖြင့် American ဘက်ကစိုးရိမ်နေတဲ့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေနည်းပညာတွေအတ္တမတောင်းယူနေတဲ့ကိစ္စညာနာပစ္စည်းပိုင်ဆိုင်မှုကိစ္စစတာတွေကို TPP သဘောတူညီချက်ထဲမှာထည့်ထားပြီးသားပါတရုတ်ဘက်ကလည်းအဲ့ဒီလိုကိစ္စမျိုးတွေမှာနိုင်ငံတွေပါဝင်တဲ့အစုအဖွဲ့နဲ့ဆက်ဆံရရင်ပိုပြီးအလေးထားတတ်ပါတယ
်။လက်တလောတရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်လို့တော့ Christopher Johnson ကအခုလိုမှတ်ချက်ပေးပါတယ
်။ In the short term I'm concerned. I think you know we are experiencing a definite deterioration in the overall strategic relationship.
ဒီလိုမှတော့ကျွန်တော်စိုးရိမ်ပါတယ်။မဟာဗျူဟာမြောက်ဆက်ဆံရေးဟာတေချာပေါက်ဆိုးရွားလာနေပါတယ်။အဆိုးဆုံးအခြေအနေကိုရောက်နေတယ်လို့တောင်ပြောလို့ရပါတယ်။ဒီစီးပွားရေးနဲ့ကုန်သွယ်ရေးသဘောထားကွဲပြားမှုတွေဟာအနာဂတ်မှာအင်အားအကြီးဆုံးနှစ်နိုင်ငံအကြားအဆင်ပြေအောင်ဘယ်လိုဆက်ဆံကြမလဲဆိုတဲ့ပြဿနာကြီးရဲ့အစိပ်ပိုင်းသာဖြစ်ပါတယ
်တရုတ်အမေရိကန်ဆက်ဆံရေးဟာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ဆောင်မှုအပေါ်အရေးပါကြောင်းလဲခရစ္စတိုဖာဂျွန်ဆန်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြပေးခဲ့ရပါရှင်ဒီကနေ့အတွက်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရွယ်မှာကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမရေးသုံးသက်ခြင်းနဲ့တိုင်းရင်းသတင်းလှော်အစီအစဉ်စရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင
်ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ပင်လာညာချမ်းပါရှင်အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပြီးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုည10နာရီအထိလိုင်းတိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍမြမာရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလှကဏ္ဍမှာတော့
အဓိကတော့ရွယ်ချက်ကတော့ဒီရင်းစည်းကမ်းလမ်းစည်းကမ်းတွေဆက်လက်ပြဖြစ်စေရတဲ့ဒါကမျိုးကိုဒီပြည်နယ်ဆို
ရအောင်လင်းုံစီမံချက်နဲ့မွန်ပြည်နယ်မှာလိုင်စင်မဲ့မော်တော်ယာဉ်တွေစီးကပ်မဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကစပြီးဖမ်းဆီးအရေးယူမှုတွေပြုလုပ်နေတဲ့အပေါ်မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးပြောသွားတာပါ။တိုင်းရင်းသတင်းလှကဏ္ဍကိုထုတ်လွှင့်တဲ့အခါမှနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကျန်းမာရေးစနစ်ပြုပြင်ပြောင်းလဲရေးအပိုင်းနှစ်ကိုတင်ပြပေးခြင်းပါတယ်။မြန်မာနိုင်ငံကျန်းမာရေးစနစ်အားနည်းမှုကြောင့်နိုင်ငံသားဆေးထွက်ကုသသူများလာနေပြီးတော့ငွေကုန်ကြေးကျတန်ကြီးမားလွန်းနေလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။မြန်မာနိုင်ငံကျန်းမာရေးစနစ်ပြန်အားကောင်းလာအောင်ငွေကုန်ကြေးကျတန်ကိုခံနိုင်ဖို့အပါအဝင်ဘယ်လိုနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ပြီးတင်ပါတယ်။ဒီအကြောင်းကိုရန်ကုန်ဆေးတက္ကသိုလ်နှင့်အငိမ့်စားပါမောက်ခချုပ်နဲ့မြန်မာနိုင်ငံစီးချူသွေးချူယောဂအသင်းဥက္ကဋ္ဌဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးထားပါရဲ့ရှင်။
โอเคสิจูสิจูที่คุณเสี่ยวหวนจีเนี่ยกงนิสาบามะคาดาดาติ้นเสร็จแล้วครับเนี่ยเราดิမြန်မာနိုင်ငံမှာจ้ํามายสนิทဖြစ်ဖြစ်ပြောင်းလဲရေးအတွက်ပေါ့เนาะဆွေးနွေးခဲ့ကြတဲ့အခါမှာပြီးခဲ့တဲ့တစ်ခေါက်တုန်းကတော့ဒီဆေးရုံမှာရှိနေတဲ့ကာလမှာပေါ့เนาะလူနာရဲ့ဒီလိုအပ်ချက်တွေကိုအတိအကကျွန်တော်တို့ပြောခဲ့ကြပါတယ်ဆရာအခုတော့ဆရာကြီးဒီလူနာအနေနဲ့ဆေးရုံဆင်းပြီးသွားတဲ့အခါနဲ့ဒီသူ့ရဲ့จ้ํามายစံအကုန်ကြားစည်းတွေကိုပေါ့เนาะလက်လက်မိနေတဲ့အနေထားဖြစ်အောင်လို့လူအပ်တဲ့နောက်ပြည်ပြင်ကြောင်းလဲမှုအကြောင်းတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီဆေးရုံကဆင်ပြေလူနာအတွက်အဓိကလိုအပ်မဲ့ပြည်ပြင်ကြောင်းလဲဆိုရင်အဓိကဘာလို့ဖို့လို့လဲဆရာ
လူနာတက်ကဆေးရုံစင်တာကြီးလူနာတူတူနေရခွေးနေမှာ social support တော့သူကလိုက်ပြီးတော့လူမကြီးကထောက်ကူပြုတဲ့အစီအစဉ်တွေကျွန်တော်ရှင်ပါ intern ကိုအားနေတယ်ပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလူနာတွေဘက်ကိုဖြည့်ဆည်းပေးတင်တာလည်းရှိသေးလားဆရာ
လူသားပြည်ပေါ့ဗျာကိုဘယ်မှာကုကျင်လဲကွာကျွန်တော်ဆိုပါတော့ဒါပေမဲ့ဒီကူရှိရပေါ့ A နဲ့ B ပဲထားပါတော့ဒါပေမဲ့ A မှာကျွန်တော်မကူကြည့်ဘူးကျွန်တော် B မှာကူကြည့်တယ် choice ပေါ့ဒါစေဝင်သူကူကြည့်တယ်အကောင်းဆုံးကူကြည့်တယ်နော် तू ရဲ့သဘောကြ तू ကုပိုင်ရဲ့ရွေးချယ်ပိုင်ကိုရှိရမယ်ပေါ့နောက် individual ပေါ့ကိုယ့်ရဲ့ဆရာဝန်နဲ့ तू ရွေးချယ်ပိုင်ကိုရှိရမယ်ပေါ့ဆိုတော့အဲ့ဒီဟာတွေကအလုံး9ချက်လောက်ရှိတယ်ဒါတွေကလူတို့ရဲ့ expectation ပေါ့သူပြောသူဖြစ်စီပြောသူဖြစ်စီသူကဘယ်လိုပြန်စဉ်းစားကြည့်လို့လဲနားလည်နေတယ်ဒီ expectation ကိုကျွန်တော်ကျမ်းမာရေးစနစ်ကလည်းရောညီတွေ့ရရှိအောင်လို့ responsiveness ပေါ့သူပြန်ရည်ယူဆောင်ရွက်ခြင်းတွေကကျွန်တော်ရှိမှာတော်တော်တွေးကိုအားနည်းတယ်လို့ကျွန်တော်တို့ဒီလိုပဲမြင်တယ်အဲ့ဒါကြောင့်မို့လို့ဈေးရုံစဉ်းစားတွေကိုလူကသိပ်မချင်တာဘူးသိပ်ပြီးကျွန်တော်တို့အထင်ကြီးဘူးအဲ့တော့တခုဖြစ်ပြီဆိုတာနဲ့သာသနာ့ရှိအကြောင်းဆုံးကဟို medical check up ဆိုတာမျိုးတခါလေကျွန်တော်ရှိရဈေးရုံကတော့အကုန်လုံးလို့ရတယ်ကြီးဒါပေမဲ့အကုန်လုံးနိုင်ငံပြပတ်ထွက်တော့တာပဲကျွန်တော်ဘန်မင်ဘက်ကျွန်တော်ဘန်ကောက်မှာလုံးလုံးနေစဉ်ကာလမှာတနည်းတနည်းတို့ချိုးတော့နေပြီမှာအဲ့ရရဲ့ရပြောတယ်ဆရာဗမာဒီရဲ့တနည်းရဲ့ဥပဒေမှာလာတထောင်နောက်ရှိတယ်ပြရတယ်စဉ်းစားကြည့်ဘယ်လောက်ပေါင်ကြလဲဆိုတာအဲ့ဒီဒုနတထောင်နောက်ကတယောက်တယောက်ကအနည်းဆုံးကုန်ကြေးကဒေါ်လာ3ဒေါ်လာတလေးကြီးတယ်အဲ့တော့လူတထောင်ကိုစဉ်းစားကြည့်တော့ဒေါ်လာတန်းနဲ့ချီဘယ်ရဲ့ထွက်နေဘောရဲ့ဆုံးရှုံးမှုတွေပေါ့ health system ကဒါတွေပြန်ပြင်ဖို့လူဆိုတော့အချက်ကြီး
ဟုတ်ကဲ့ဆရာကြီးဒီလူနာတွေအတွက်ဒီငွေကုန်ကြေးကျကြုံရမှုနဲ့ပတ်သက်လို့ရောကျမကြီးစနစ်ကဘယ်လိုမျိုးထောက်ပံ့ပေးတယ်လဲဆရာကြ
ီးဒီလူတူးပြောက်မှုဆိုကျမကြီးဒီမကောင်းလို့စီးကုတဲ့အချိန်မှာစီးကုရင်းနဲ့လူရတဲ့ခါလဲမွေးတည်ပြီးရှိနေရောင်းချာပြီးမွေးတည်သွားတဲ့အချိန်မျိုးပေါ့ကျွန်တော်ရှိမှာမဖြစ်သင့်ဘူး system တစ်ခုကိုကျွန်တော်ရှိမှာထောင်ထားဖို့တင်တယ်ကျွန်တော်ရှိမှာ system ထောင်ထားခြင်းမရှိဘူးပေါ့အာဘယ်နဲ့ကြီးကြပြန်ဖို့ပေါ့တရားမျှတမှုဖြစ်အောင်လုပ်ခြင်းပေါ့အဲ့ဒီဘက်ဒီမှာအားနေတဲ့အကြောင်းကျွန်တော်တန်းကြီးကဆောင်ကြီးတွေတော့ပါတယ်ဆံမကြီးတွေတော့ပါတယ် ตัวแบบนี้เนี่ยจะมาเชียร์ตัวงานเราเพียงแค่ที่แม่หนึ่งเนี่ยมาควาเลยมาตัวมาเราตัวเราเนี่ยเราเนี่ยสิ่งนี้จะก็ต้องเองเรามาเทรนดูเดลี่ดีอยู่เลยมาเชิงบูรุษเราเนี่ยเรามาดีกว่าใช่ไหมตัวว่ามาเอ็มอาร์ซีบีดูฮาร์ดมิวส์ตัวนี้ตัวมาตอนนี้ชิมจะทักทายตัวที่มาเดี๋ยวมีอะไรเองเรามาเทรนดูมือจริงๆเดี๋ยวเนี่ยเรื่องมันจะเนี่ยจะมาเทรนดูดีกว่าแต่ดูเรียกตัวว่าจะไม่จะเนี่ยทั่วไปเนี่ยมาก่อนเนี่ยการจะร financial contribution or the below dying down in the senior channel in the river, Jama is on Shamuja, we give him a chuchu jada of New Shia, Liverpool. Ever my general Jama is in a quality war, Senami or Senami or Jama is on Shamuja, equity war, senior channel, Quahajan, and Nere Jama is in the Pima. Every machine appear, quality net equity, general Dona, general Jama is in the B, can a Utong.
ကျွန်တော်ရှိပြန်ပြီးတော့ယူကြီးအကုန်ရလာမယ်ဟုတ်ကဲ့ငွေကြေးစနစ်မှာတော့ဆရာအဓိကဒီကျမကြီးအမခင်ထားရှိနေတဲ့ကိစ္စကိုဆရာအဓိကငွေကြေးစနစ်ကပြောမယ်ဆိုရင်တော့နံပါတ်တကကျွန်တော်ရှိမှာကျမကြီးအင်ရှွမ်းရင်းပေါ့နော်အမခင်စနစ်ပေါ့ကျွန်တော်ထူထောင်မှုလူတွေဓမ္မတန်ကြီးပြိပိတ်စနစ်ပေါ့မိကောင်းတဲ့ကာလမှာမိကောင်းကျွန်တော်မိကောင်းတဲ့ကာလမကျွန်တော်ဦးရအုပ်မှာဖြစ်ပေါ့တ
ဟုတ်ကဲ့ဆရာနောက်ထပ်ရော်ဒီလူနာရဲ့ကုန်ကျစရိတ်သက်တောင်းပေါ့နော်နောက်ထပ်ရော်လုပ်ပေးနိုင်တဲ့စနစ်ရှိသလားဆရာ
ဒါမှတကတော့ဆိုရှယ်ဆီကူရီတီပေါ့လူမှုပြုလုပ်ရေးပေါ့ဆိုရှယ်ဆီကူရီကိုကျွန်တော်တို့ရှိမှလည်းရှိပါတယ်လူမှုဥပဒေစာနာမှာရှိတဲ့စက်ရုံတွေကျွန်တော်တိကပေါ့လက်ဆက်
5%အခုတော့အမျိုးသမီးစွမ်းရည်နဲ့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေလုပ်ပြီးစာအုပ်စာသားတွေထုတ်ဝေတာတွေ့ရပါတယ်မြန်မာပြည်ဆိုင်ရာမှာတော့ကုလသမဂ္ဂ UNDP ငင်းရန်ရေးစုကိုဒေါက်တာကျင်းပြာမောင်ရရှိသွားတာထင်ရှားပါတယ်ငင်းရန်ရေးလှုပ်ရှားမှုမှာအမျိုးသမီးတွေတက်ကြွစွာပါဝင်လာအောင်ရည်ရွယ်ချက်ရှိပါတယ် 2018အတွက်စုပေးဖို့ရွေးချယ်ထားတဲ့56ဦးရှိပါတယ်အဲ့ဒီထဲက10ဦးကိုညီညာရေးစုပေးဖို့မဲဆန္ဒနဲ့ဆုံးဖြတ်ပါတယ် Indonesia, Afghanistan, Nepal, Pakistan, Philippines, Sri Lanka, Nigeria, and Suriya. Taiwan, Lemakai, Tapu, Sebuga, Nyudri, Lidere, Luyun, Suniwe, September, Laga, Yangoma, Patamaru, Uchin, Chimpawa, there. Niyaya, Jubayama, and Yurmi, Pawemune, Gonzamu, Yamalabu, to Yujang, Piavade. A Saint Alaya, Tetramu, Nere, Nyudri, Saint Atetanti, a low pool, low now.
အလုံးယုံဆိုးတွေပဲလို့ရတာလို့ဆိုပါတယ်။ပြောင်းစုလို့တော့မှအမျိုးသမီး၁၀ရာခိုင်နှုန်းမှရှိပြီး၂၁ရာစုပင်လုံကြီးကံတက်ရောက်သူတွေထဲမှာအမျိုးသမီးက၂၀ရာခိုင်နှုန်းမှရှိပါတယ်။မြန်မာပြည်မှာအမျိုးသားအမျိုးသမီးခွဲခြားမှုနဲ့ပတ်သက်ပြီးအသေးအချာသူတွေတနာပြုတင်တယ်လို့ပေါ်မီနိုလတီဆိုသူက၂၀၁၉ခုနှစ်မှာစာတမ်းတစ်စောင်ရေးသားပါတယ်။မြန်မာလူဦးရေရဲ့၅၂ရာခိုင်နှုန်းဟာအမျိုးသမီ
ပြည်ထောင်စုအဆင့်အမျိုးသမီးဝန်ကြီးဆိုလို့ဒေါက်ဆန်းစုကြည်တူဦးဒေသရှိပါတယ်။တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ဆလေးဦးမှာအမျိုးသမီးနှစ်ဦးသာရှိပြီးဝန်ကြီးအဆင့်မှာလေးဦးသာရှိပါတယ်။အမျိုးသမီးကိုယ်စားလှယ်အနေဆုံးကထိုင်းနိုင်ငံဖြစ်ပြီးမြန်မာနိုင်ငံကဒုတိယအနေဆုံးဖြစ်ပါတယ်။အစိုးရအမှုတန်းတဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပေမဲ့ဒုအထွေထွေညွှန်ကြားရေးမှုနဲ့
အမျိုးသမီးတင်တန်းပေးကြပါတယ်မြန်မာပြည်မှာဒေါက်တာဆုကြည်ရဲ့ခေတ်လူဖြစ်နေလို့စွမ်းအင်ကြီးတဲ့အခြားအမျိုးသမီးတွေရဲ့အခန်းကဏ္ဍဟာမတင်မရှားဖြစ်နေပါတယ်ဒါကြောင့်ရန်ကုန်အခြေစိုက်အလွတ်သတင်းဆောင်
ချင်းအမျိုးသမီးကျယ်ရီဇာဟောက်ကစပြီးလေသူမမမရွှေနဲ့ဆရာလေးဒေါ်ကေတုမလာတို့အပါအဝင်အမျိုးသမီးဆန်အုပ်ရဲ့ဘဝသက်ဆုံးကိုတင်ပြထားပါတယ်သူတို့လုံစိတ်ကြခင်မာပြီးစွမ်းရည်ရှိတဲ့အမျိုးသမီးတွေအများကြီးလိုအပ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးစနစ်မှာအမျိုးသားကလွှမ်းမိုးနေတဲ့အတွက်ဥပဒေပြုပြီးအမျိုးသမီးကိုအကူအညီပေးတင်ကြောင်းရေးသားထားတဲ့ဆောင်းပါးကိုနို
င်ချမ်းဖြစ်ပါတယ်။သူတင်ပြပုံကလည်းရှင်းပါတယ်။အမျိုးသမီးနဲ့အမျိုးသားဟာလိုအပ်ချက်ချင်းမတူကြပါဘူး။ဒါကြောင့်အစိုးရအသုံးစရိတ်ဘတ်ဂျက်ရေးတဲ့အခါမှာအမျိုးသမီးလိုအပ်ချက်ကိုထည့်သွင်းစဉ်းစားရမယ်လို့ဆိုပါတယ်။ဥပမာအမျိုးသမီးအမှုတန်းကိုဝန်ရလာပြီးကလေးမွေးတဲ့ကာလမှာလစာပေးနိုင်ဖို့အတွက်အစိုးရမှာအသုံးစရိတ်အလုံးလောက်ရှိဖို့လိုအပ်ပါတယ်။ဒီလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ရင်အမျိုးသမီးအမှုတန်းဟာအလုတ်ဆက်လုပ်ဖို့အခက်အခဲရှိပါတယ်။ဒါကြောင့်အမျိုးသမီးလိုအပ်ချက်နဲ့တင့်တော်တဲ့ဘတ်ဂျက်ကိုပြဋ္ဌာန်းဖို့တိုက်တွန်းထားပါတယ
်။အမျိုးသမီးတွေစီးပွားရေးလောကမှာပါဝင်လာမှတိုးတက်ပြင်ပြနိုင်နေဆိုတာကိုအများကလက်ခံထားကြပါပဲ။စီးပွားရေးနဲ့ဘန်တာရေးမှာအမျိုးသမီးပါဝင်လာမှပြင်ပြတိုးတက်လာတာကိုကမ္ဘာပေါ်နဲ့အခြားဘန်တာရေးအဖွဲ့အစည်းအစဉ်ခံစားပြီးမှမကြာခဏတွေ့နိုင်ပါလေ။လွန်ခဲ့တဲ့အောက်တိုဘာလကတော့သူတေတီခုနှစ်ဦးရေးသားတဲ့ Women and the Law စာအုပ်ကို Council of Foreign Relations အဖွဲ့ကထုတ်ဝေလိုက်ပါတယ်။နိုင်ငံပေါင်း189နိုင်ငံအနေနဲ့90ရာခိုင်နှုန်းမှာအမျိုးသမီးစီးပွားရေးမလုပ်နိုင်အောင်ဟန်တားတဲ့ဥပဒေတစ်ခုလောက်တော့အနည်းဆုံးရှိနေသေးတယ်လို့ဆိုပါတယ်။အလုပ်ထဲမှာစော်ကားခံရတာကိုကာကွယ်ပေးမယ့်ဥပဒေမရှိတဲ့နိုင်ငံက59နိုင်ငံရှိပါတယ်။မိမအလုပ်လုပ်တာကိုယောက်ျားကဥပဒေအရတားမြစ်ပိုင်ခွင့်ဆက်ရှိနိုင်ငံမှာရှိပါလေ။အမျိုးသမီးတွေစီးပွားရေးလုပ်လို့မရအောင်တင်းကျပ်ထားတဲ့ဥပဒေတွေကလည်းအများကြီးရှိပါသေး။အလုပ်မှာခွဲခြားခံရနေသေးဖြစ်ပါလေ။အမျိုးသမီးလုပ်နိုင်တဲ့အလုပ်ဆိုပြီးသတ်မှတ်ထားတဲ့နိုင်ငံတရာကျော်ရှိပါလေ။189နိုင်ငံမှာ40ရာခိုင်နှုန်းကသာအမျိုးသားအမျိုးသမီးလစာတူညီရကြပါသေး။အလုတ်ခွဲခြားဆက်ဆံမှုမရှိရင်ကမ္ဘာစီးပွားရေးမှာဒေါ်လာတန်ပေါင်း10တန်းတိုးပွားလာပြီရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးအကြံပေးလိုတဲ့ VOA ကိုတည်တခြင်းတောင်းလိုတဲ့ဆိုရင် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။
ီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ။
သတ္တရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတိနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။ဒီနေ့ထုတ်လင်းချက်တွေကိုလိုင်းတူမီတာ1925နဲ့32တို့ကနေပြီးတော့ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မိင်္ဂလာပါရှင်ကျမကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းတီနယ်ပလဝမြို့နယ်မှာအစိုးရတပ်ကနေရဟရင်နစည်းနဲ့ပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံတွေကြောက်လန့်နေကြရပါတယ်။ချင်းတီနယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်တွင်းမြင်ပေးဖို့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ကနေဒေါ်အောင်ဆန်းစုကြည်ထံကိုတောင်းဆိုခဲ့တယ်ဆိုတာနဲ့ NCA လက်မှတ်ရေးထိုးခဲ့တာတနစ်ပြည်ရမယ်မွန်ပြည်သက်ပါတီဟာပြည်နယ်တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲဆောင်ကြည့်ကော်မတီ GMCS တွေမှာပါဝင်ခွင့်မရသေးတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျွန်မကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ပလဲဝမြို့နယ်မှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ပုံကျဲတက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခန့်နေစိုးရင်ကြောက်လန့်ပြီးတချို့ဆိုနေရကနေတိတ်ရှောင်နေကြရပါတယ်။ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းကပလဲဝမြို့နယ်ဝက်ကူဝါကျေးရွာနဲ့တောင်ပြိုအကြားမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ပုံကျဲတက်ခိုက်ခဲ့တယ်လို့စစ်သည်တွေနဲ့မိနစ်20ခန့်အဆက်မပြတ်ပစ်ခတ်ခဲ့တယ်လို့တရက်ခန့်တွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဒီစင်မလအစောပိုင်းကလည်းဘူးရီတောင်မောင်တော်ရတိတောင်ကြောက်တော်နဲ့ပုံနာချိုမြို့နယ်တွေအပါအဝင်ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အတွက်စစ်ဘေးဒုက္ခတွေ6000နီးပါးနေရက်ကနေစွန့်ခွာပြီးနှိမ့်ဆက်ရတွေမှာခိုလုံနေကြရပါတယ်။အလားတူလွန်ခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကရတိတောင်မြို့နယ်အဆက်တလူချောင်းပညာဝနဲ့ခရုချောင်းကျေးရွာအနီးတွေမှာအစိုးရတပ်ကရဟတ်ရင်နစည်းနဲ့ရခိုင်တပ်မတော်ကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေနဲ့အေအေဖက်ကပြောဆိုခဲ့ပေမဲ့တမရယုံညွန်ကြရင်မူဦးစော်ထေးကတော့ရဟတ်ရင်အုံပြုတိုက်ခိုက်တာတွေမရှိခဲ့ဘူးလို့ညင်းဆိုထားဖို့ပါတယ်။
ချင်းပြည်နယ်တီးတိမ်နယ်သွန်းဆန်မြို့နယ်တို့ကိုတီးတိမ်ခရိုင်ဖြစ်သုံးမြေပေးရေးကူညီဆောင်ရွက်ပေးဖို့ဇူမီဒီမိုကရေစီဖွဲ့ချုပ်စက်တီစီပါတီကနေနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုလိုက်ပါတယ်။တီးတိမ်နယ်သွန်းဆန်မြို့နယ်တို့ဟာချင်းပြည်နယ်လူကြီးရဲ့လေးပုံတစ်ပုံရှိတဲ့မြို့နယ်တွေဖြစ်ကြပေမဲ့လည်းခရိုင်မရှိတာကြောင့်မိုင်ပေါင်း150กว่าဝေးတဲ့ဖလန်းခရိုင်ရုံးကိုသွာလာနေရတဲ့အတွက်ဒီသူလူစုနဲ့ဌာနဆိုင်ရာတွေအခက်အခဲကြုံတွေ့နေရတယ်လို့စက်တီစီကပြောပါတယ်။ဒါကြောင့်တီးတိမ်ခရိုင်စစ်သူပေးဖို့နှစ်ရက်တာခီးစဉ်ဖြင့်ချင်းပြည်နယ်ကိုရောက်လာခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထံကိုတိသိမ့်နဲ့သွန်ဆန်မြို့နယ်လွှတ်တော်ကိုယ်စားလှယ်တွေကအိတ်ဖွဲ့ပေးစာပေးပို့ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်။ချင်းပြည်နယ်မှာဟာကာဖလန်းမင်းတပ်နဲ့မတူပီခရိုင်စုစုပေါင်းခရိုင်၄ခုရှိနေပါတယ်
။ KNU ထိန်းချုပ်နယ်မြေမှာဇန်နဝါရီလကုန်ပိုင်းမှာကျင်းပမဲ့190ပြည့်ကရင်ဒေါ်လာရင်းနှီးမှာတရှိထင်ရှားဝါရင်ကရင်ဒေါ်လာရင်းသမားအယောက်1000ကျော်ကို KNU ကဂုဏ်ပြုချီးမြှင့်သွားမှာဖြစ်ပါတယ်။ကရင်လူမျိုးများရဲ့လက်နက်ကင်ဒေါ်လာရင်းဟာ63နှစ်ကြာသလို2012ခုနှစ်နောက်ပိုင်းမှာနိုင်ငံရေးတိုက်ပွဲနဲ့ပြန်လည်ဒေါ်လာခဲ့ပေမဲ့အားလုံးဟာဒေါ်လာရင်းတိုက်ပွဲဝင်ရတာဖြစ်တဲ့အတွက်တိုက်ပွဲဝင်သူတွေကိုအတိအမှတ်ပြုတဲ့အနေနဲ့ဂုဏ်ပြုသွားမှာဖြစ်တယ်လို့ KNU ဂုဏ်ပြုချီးမြှင့်ရေးကော်မတီဥက္ကဋ္ဌဘဒိုစောသမိန်ထွန်းကပြောပါတယ်။ကရင်ဒေါ်လာရင်းစတင်ကလေးကပါဝင်ပြီးတရှိထင်ရှားတဲ့ပုံကူများအားလုံးနဲ့25နှစ်အထိနှစ်ရှည်ကြာတိုက်ပွဲဝင်တဲ့ရဲဘော်အားလုံးကို KNU ကဂုဏ်ပြုသွားမှာလည်းဖြစ်ပါတယ်
။မုံပြင်းနယ်မှာရင်းအန်တရကင်းရှင်းရေးနဲ့စီကံပြည့်ကျင်တွေဖန်ဆူးရေးယူဆောင်ရွက်နေတဲ့လင်းယုံစီမံချက်စတင်ဆောင်ရွက်ခဲ့တဲ့ဇန်နဝါရီ15ရက်ကနေ6ရက်ကာလတာတွင်စီကံပြည့်ကျင်2620စီးဖန်ဆီးရေးယူခဲ့တယ်လို့မုံပြင်းနယ်အစိုးရဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမှုကြီးနေဆိုးဦးကပြောပါရယ်။မုံပြင်းနယ်ဝန်ကြီးချုပ်ဦးဆောင်နဲ့အစိုးရဖွဲ့ဝင်ဝန်ကြီးတွေနဲ့တူ
ဇန်နဝါရီလ22ရက်နေ့ကအစိုးရဖွဲ့ယုံကြည်အောင်စံခမ်းမှာလေးယုံစီမံချက်နှစ်ပတ်သက်ပြီးသတင်းစာရှင်းလင်းပွဲမှာဖြေကြားခဲ့တာပါ။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကစီမံချက်600တာကာလအတွင်းရေမတော်တဆမှုဆက်လက်မှုဖြစ်ပွားခဲ့ပြီးတော့ဒေသုံသူ6ဦးနဲ့တာယာရသူ16ဦးရှိခဲ့တယ်လို့ဆိုပါတယ်။လေးယုံစီမံချက်မပြုလို့မီမှာပညာပေးမှုအနေနဲ့
ဇန်နဝါရီလ10ရက်နေ့ကနေစပြီးတော့တပတ်တွင်22ကြိမ်ပြုလုပ်ခဲ့ပြီးဒီလေးယုံစီမံချက်ကိုမွန်ပြည်နယ်တခုတွင်းမှာဒါပရမအဆုံးပြုလုပ်ခဲ့တာဖြစ်ပါတယ်။စံပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်အတွင်းမှာလက်လက်ကင်တပ်ဖွဲ့တွေကနေပြစ်ခတ်လို့ဒေသခံတအူးကြီးစံထိမှန်ပြီးတီပေါ်စေယုံကိုပို့ဆောင်ကုသနေရပါတယ်။ဇန်နဝါရီလ21ရက်နေ့မွန်လွယ်ပိုင်းကတီပေါ်မြို့အနောက်တောင်ဖက်နမ်း ပြည်ခတ်မှုမှာရှမ်းလမ်းနဲ့ကင်တပ်ဖွဲ့နှစ်ဖွဲ့ပြည်ခတ်ကြတာလို့ဒေသခံတွေပြောဆိုနေကြသလိုSSPP နဲ့RCSS တို့ကလည်းအချင်းချင်းပြည်ခတ်မှုဖြစ်ကြောင်း၎င်းတို့ပိုင်းနဲ့ပြန်ကြားရေးဝက်ဘ်ဆိုက်တွေမှာဖော်ပြထားပါတယ်။
အခုသတင်းစာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်သက်ပါတီဟာNCA လက်မှတ်ရေးထိုးခဲ့တာတနည်းပြတော့မှာဖြစ်ပေမဲ့ပြည်내တိုင်းဒေသကြီးအဆင့်ပြစ်ခတ်တိုက်ခိုက်မှုရေးဆေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCS တွေမှာပါဝင်နိုင်ခြင်းမရှိသေးပါဘူး။မွန်ပြည်သက်ဖွဲ့တွေလှုပ်ရှားရနေပြီဒေသတွေမှာ GMCS တွေမှာပါဝင်ခွင့်ရှိတဲ့နယ်လို့မွန်ပြည်သက်အပါဝင်တိုင်းသားအဖွ င်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတဲ့စောက်ကြည့်ရေးကော်မတီ GMCS မှလည်းပါဝင်ဖို့လိုအပ်တယ်လို့မွန်ပြည်သစ်ပါတီဒုဥက္ကဋ္ဌနိုင်ဟန်တာကမွန်ပါတာနဲ့ခုလိုပဲပြောသွားပါတယ်
ต่อไปตอนในตัวเรื่องเรื่องนี้หนึ่งมุมมหลานเลยตั้งก้อนหนึ่งมุมมหลาน
ปีนี้ปีนี้มาเยอะตั้งแต่ใจมาบ้างจนรู้ตั้งพอเลยมีอาชีพใช้ท้าวเลยไอ้ที่นี่อะไรมาป่าวินคุยมาปีดังก็ตบ่าวมันจะบุมันมีอันตั้งบุ GNC แท้มาป่าวินด่าปฏิบัติการที่พูดอะไรคำมาเปิลูเต้นเต้นยามเลยเปิลูพิบินยามเลยเปิลูชี้แจงส่วนยามเลยกองในปักกูอุติลาได้พิจารณาตั้งมรรคที่แท้มาป่าวินคุยไปเป็นด่าลูกผู้มาเต็มมาบุสาวกูจนรู้ปักกูจีน่ามุมไม่ใช่บุမွန်တနီယာသဲမှာပဲပါဝင်ခွင့်ပြုတာကိုကျွန်တော်တို့လက်မခံပါဘူး
1995ခုနှစ်ကလေးကစစ်ဆွေးရနဲ့မွန်ပြည်သစ်ပါတီဟာပြည်ရဆယ်ရေးသဘောတူညီချက်ရမွန်ပြည်သစ်တပ်ဖွဲ့တွေဟာခရင်ပြည်နယ်မှာတိုင်ရင်၃ရင်းနဲ့တနင်္လာရီတိုင်းမှာတိုင်ရင်၂ရင်းအခြေဆိုင်လှောက်ရှားခွင့်ရှိခဲ့တာပါပြည်ထောင်စုအစ် GMCU အသွင်းမှုတက်ဒေါက်တာရွှေခါကစောက်ကြည့်ရေလုပ်ငန်းစဉ်တွေမှာလူထုတွေးဆောင်ဝဲတွေပြုလုပ်တာလည်းရှိတဲ့အတွက်မွန်တိုင်းရင်းသားတွေရှိတဲ့ဒေသမှာမွန်ပြည်တစ်ကိုယ်တိုင်ပါဝင်ဖို့လိုအပ်တယ်လို့အခုလိုပဲပြောသွားပါတယ်
။တစ်ခါရဲ့ဆေးကြီးစောင့်ကြည့်တာတွေဒါတွေတခုချဲပဲမဟုတ်ပဲနဲ့တစ်ဖက်ယုံကြည်မှုတွေဒီလောက်တဲ့နေရာလဲရန်တရားတစ်ခုလည်းဖြစ်တာပေါ့နော်။နောက်တစ်ခုကတော့ကျွန်တော်တို့လူထုတွေးဆောင်ဆွေးနွေးပွဲလည်းပြုလုပ်လည်းရှိတာ哦။ဆိုတော့အဲ့ဒါမျိုးပါမွန်လူမျိုးအများစုရှိတဲ့ပါတယ်ဆိုလို့ရှိရင်ဒီကအလိုက်တော့ကောင်းတာပေါ့ဆိုတော့အတင်းနေကြတယ်ပါပဲဆရာကောင်းပါတယ်ဟာပြပါတယ်ဆိုပြီးတော့ကျွန်တော်ကတော့အဲ့လိုပဲဒီတော့ကိုဆွေးနွေးက
ြမွန်ပြည်တစ်ပါတီဟာမနစ်ကဖေဖော်ဝါရီလ23ရက်နေ့မှာ NCA လက်မှတ်ရေးထိုးခဲ့ပြီးနောက်ပိုင်းမှာပြည်ထောင်စုအစီ GMCS တနေရာမှာပဲပါဝင်နိုင်နေတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့လင်းယုံစီမံချက်နဲ့မွန်ပြည်နယ်မှာလိုင်စင်မဲ့မော်တော်ယာဉ်တွေစီကံမဲ့မော်တော်ယာဉ်တွေကိုဇန်နဝါရီလ15ရက်နေ့ကနေစတင်ပြီးတော့ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်။ဒီလိုဖမ်းဆီးအရေးယူနေတာဟာယာဉ်စီကံလမ်းစီကံလိုင်နာတက်စေဖို့လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မင်းစနိုင်ကနေစူးစီးတင်ဆက်ထားပါတယ်။
ဒီစီမံကိန်းဟာရင်းစီကံလမ်းစီကံစနစ်တကျဖြစ်စေဖို့အဓိကရည်ရွယ်လောက်တာဖြစ်တယ်လို့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ
်။အဓိကတော့ရည်ရွယ်ချက်ကတော့ဒီရင်းစီကံလမ်းစီကံနဲ့စနစ်တကျဖြစ်စေရတဲ့ဒါကမျိုးကိုဒီပြည်ထောင်စုရောက်ဖွဲ့ကဟိုဥတည်ချက်လေးနဲ့ထားပြီးဆောင်ရွက်ခြင်းဖြစ်ပါတယ်။ဆိုတော့ဒီဆိုင်ကယ်စီးတဲ့လူတွေအားလုံးကလည်းကိုဆိုင်ကယ်စီးတဲ့အခါမှာအခုမှတော့ဒီဖြစ်ဒီသမတ်တာတွေဖြစ်စေစုံနေရင်ဘယ်သူမှကြောက်ရမှာမဟုတ်ဘူး။လူတို့ကနေဒီစီးစနစ်ကျလာရေးဆိုတော့ဆိုရအဖွဲ့နဲ့ဒါကျွန်တော်တို့ဒီလွတ်တော်ဥက္ကဋ္ဌကလည်းဟိုထိုက်တင်တဲ့အကြံပြုချက်တွေနဲ့ဒါမျိုးစတင်ဆောင်ရွက်ခြင်းဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်ပြည်သူလူထုအားလုံးပေါ့နော်
ကိုယ့်ရဲ့ဒီအသိစိတ်တဲ့နဲ့ဒီလိုမျိုးကိုဆောင်ရွက်သွားမယ်ဆိုလို့ရှိရင်တကယ်လို့မှအကြောင်းနဲ့ဆရာမလို့ကိုလိုရာခင်းကိုလည်းအချိန်ကြီးသွားလာလို့ရတယ်။ရင်းတွေကိုဖန်စီရေးယူတဲ့စီမံချက်900တကာလအတွင်းမှာဆိုရင်လိုင်စင်မဲ့ရင်စီကမ်းမဲ့ရင်အစီ2600ကျော်ဖန်စီရမိခဲ့ပြီးအဲ့ဒီတဲ့ထဲမှာဆိုရင်အောက်ထုတ်မဆောင်လို့ဖန်စီရမိတာအများဆုံးဖြစ်ပြီးတော့နောက်ကျမှာမပါလို့ဖန် ဆရာဝန်ကြီး ဗိုလ်မှူးကြီးနေထွတ်ဦးကအခုလိုပြောပါတယ် စီကမ်းမယ်ရင်တွေဖန်းစီနေတာနဲ့ပတ်သက်ပြီးတော့ပြည်သူတို့အကြမ်းမှာဝေဖန်ပြောဆိုမှုတွေရှိနေတယ်လို့ရန်အန္တရာယ်ရော့နဲ့တောင်းအောင်ဖန်းစီအရေးယူမှုကိုတိထက်ဗိုလ်မှူးတိရောက်အောင်လှုပ်ဆောင်တည်တယ်ဆိုပြီးပြောဆိုမှုတွေလည်းရှိနေပါတယ်။ဘုံမင်းနဲ့အစိုးရဖွဲ့အနေနဲ့စီကမ်းမယ်ရင်တွေလိုင်စင်မယ်ရင်တွေကိုစီမံချက်ကာလမဟုတ်ပဲရေရှည်ဖန်းစီအရေးယူမှုတွေကိုတင်းကျပ်စွာဆောင်ရွ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ချင်းပင်နယ်ပလဝမြို့နယ်မှာအစိုးရတပ်ကနေရဟယင်းနေစီးနယ်ဘုံကျဲတိုက်ခိုက်မှုတွေပြုလုပ်ခဲ့တဲ့အတွက်တရက်ခါတွင်စိုးရင်ကြောက်လန့်နေကြရပါတယ်။ချင်းပင်နယ်တီးတိမ်နယ်တွန်းဆန်မြို့နယ်နှစ်ခုကိုတီးတိမ်ခရိုင်အဖြစ်သုံးမြင့်ပေးဖို့ဆိုမီဒီမိုကရေစီအဖွဲ့ချုပ်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ထံတောင်းဆိုခဲ့ပါတယ်။ တော်ရင်စီရွေးခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းသက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမိသာ။နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြရပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီမှာပဲအဆုံးသတ်ပြရစီရှင်။
အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်ရှင်။ဖနီဆိုရနိုင်ငံယာယီကောင်းဆောင်ဖြစ်ဟွမ်ဂွိုင်ဒိုကိုအတိမတ်ပြုထောက်ခံတဲ့ကြောင်းကြေညာတဲ့နိုင်ငံတွေတိုးလာနေခြင်းပါပဲ။လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုတိုက်ခံပါတီကဆက်လက်ဖိအားတိုးမြှင့်ပေးနေပါတယ်။လွတ်တော်ဥတာဂွိုင်ဒိုကတော့လူစန္ဒပြဝဲတွေအကြီးအကျယ်ပေါ်ပေါက်ချင်း ဒီနေ့အတွက်စက္ကနနေ့ချအာဖဂန်စစ်ပွဲအဆုံးသတ်နိုင်မယ်နိုင်ငံရေးဆွေးနွေးညီနေမှုတွေပေါ်ပေါက်လာနိုင်မယ်မျှော်လင့်ချက်တွေလည်းကြီးထွားလာနေပါတယ်။အာဖဂန်တပ်မြေရေးဆိုင်ရာအမေရိကန်ထူးတန်ကိုလည်းဇန်မဲခါလီဇာဦးဆောင်တဲ့တင်းလာနေကစတင်တဲ့ဆွေးနွေးပွဲမှာတော့ပါကစ္စတန်နဲ့ကတ်တန်နိုင်ငံကထူးကိုယ်စားလှယ်တွေနဲ့တက်ရောက်နေကြတာပါ။ အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘိုင်းရက်ဆိုင်ထားတာတလကျော်တည်ရှိလာနေကြတွေကိုအဆုံးသတ်နိုင်မှုအဓိကပါတီကြီးနှစ်ခုကအပြိုင်ဆိုင်တင်သွင်းထားတဲ့ဥပဒေမူကြမ်းတွေကိုထက်လွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ချက်မှာဖြစ်ပါတယ်။ဒါမှမဟုတ်တမန်တော်နယ်ထရန့်လက်မှတ်ရေးထိုးတည်ပြမဲ့အဆင့်မရောက်ခင်လွတ်တော်မှာတည်ပြနိုင်မှုအတွက်လည်းအခက်အခဲတွေကြုံရနိုင်ပါတယ်။ အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘိုင်းရက်ဆိုင်ထားတဲ့ကိစ္စကိုကွန်ဂရက်လွှတ်တော်ကဖြည့်ရှင်းပြီးတဲ့အထိနိုင်ငံတော်ခြေပြမင်ကွန်ပြောကြားမဲ့အစီအစဉ်ကိုရွှေ့ဆိုင်းထားမှာဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်။သမိုင်းဆင်လာနဲ့လွှတ်တော်ရဲ့အရေးပါမှုတွေကြောင့်နိုင်ငံတော်ခြေပြမင်ကွန်ပြောကြားဖို့တခြားနေရာကိုရှာမှာမဟုတ်တဲ့အကြောင်းမနေ့နောက်ပိုင်းမ ဒီနေ့ကျွန်တော်တို့ကပြောမယ့်အကြောင်းအရာကတော့ဒီရန်စီကန်လမ်းစီကန်စနစ်တကျဖြစ်စေဖို့အဓိကယွယွာလောက်တာဖြစ်ပါတယ်ခင်ဗျာ
တင်ကျင်းချက်ကိုကိုအောင်လင်ကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လွှင့်မှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zone ရဲ့ဖြစ်ပါတယ်။မနေ့ပြန်တောက်ကြမနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေမှာဦးအောင်ခင်ရဲ့မြန်မာပြည်တုံတက်ခြင်းနဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ်
This program has come to you from the Voice of America, Washington.